မြောက်ကိုရီးယားကပက်ထင်းတန်မစ်ဆိုင်းတုံးသုံးခုကိုဂျပန်ပင်လယ်ပြင်နဲ့ဒီကနေ့ပဲပစ်ခတ်ခဲ့တဲ့အတွက်ဂျပန်အစိုးရကပြစ်တင်ရှုတ်ချလိုက်ပါတယ်
။今回の発射は関連安保理決議等に違反するものであり、直ちに北京の大使館ルートを
通じて、ဂျပန်နိုင်ငံပေါ်ရန်လိုတဲ့လုပ်ရပ်ဖြစ်နေတာမကတရုတ်နိုင်ငံဟန်ဂျိုမြို့မှာ G20 ထက်သည့်အစည်းအဝေးတွေကျင်းပနေချိန်တက်တက်ဆန်ဆန်ဖြစ်ခဲ့တာကိုထည့်သွင်းစဉ်းစားမယ်ဆိုရင်နိုင်ငံတကာအတိုင်းအဝန်းကိုပါရန်လိုတဲ့လုပ်ရပ်ဖြစ်တဲ့အကြောင်းဂျပန်အစိုးရဘက်တွင်းဝန်ချုပ်ယိုရှိဟီရာဆူဂါကပြောဆိုသွားတာပါ။မြောက်ကိုရီးယားကမစ်ဆိုင်းတုံးတွေကိုအရှိတ်အကဲကန်ယူရန်ဒေသဟွန်ခေးကနေပစ်ခတ်ခဲ့တာဖြစ်ပြီးကီလိုမီတာ1000လောက်ထိရောက်နိုင်တဲ့ရိုဒွန်မျိုးစားမစ်ဆိုင်းတုံးတွေဖြစ်ကြောင်းလည်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ရုံးကပြောဆိုခဲ့ပါတယ်။တောင်ကိုရီးယားကိုရီးယားမှာရှစ်ပင်လဲလို့ခေါ်ကြတဲ့ဂျပန်ရေပိုင်နယ်ထဲကစီးပွားရေးအထူးဇုံနယ်မြေအတွင်းကိုမစ်ဆိုင်းတုံးတွေကျခဲ့တာလို့လည်းဂျပန်ကာဝေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။မစ်ဆိုင်းတုံးတွေမပစ်ခင်နိုင်ပိုင်းလို့မှာပဲစစ်မှုထုံးကားတဲ့နိုင်ငံ20 G20 ထက်သည့်စီးပွားတက်ရောက်နေတဲ့တောင်ကိုရီးယားသမ္မတဘက်ကတရုတ်သမ္မတရှီကျင်းပင်နဲ့တီးတန့်တွေ့ဆုံခဲ့ပါတယ်။ပရင်းတက်မစ်ဆိုင်းတုံးတွေနဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေပါဝင်မြောက်ကိုရီးယားကရန်လိုတဲ့လုပ်ရပ်တွေစက်တိုက်ဆိုသလိုလှုပ်လာတာဒေသတွင်းငင်းချမ်းရေးကိုအကြီးအကျယ်ထိခိုက်စေသလိုတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကြားဆက်ဆံရေးမှာချင်းချောက်မှုတွေဖြစ်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတကတရုတ်သမ္မတကိုတွေ့ဆုံချိန်မှာသတိပေးခဲ့ကြောင်းလည်းရွှေဟတ်သတင်းကဖော်ပြပါဗျ။ဒီချိန်ထဲမှာပဲအမေရိကန်ကဆက်လုပ်ထားတဲ့ Thad လို့တူကောက်ခေါ်တဲ့ဒုံခွင်းတုံးစနစ်တရတောင်ကိုရီးယားနိုင်ငံမှာချထားတဲ့အစီအစဉ်ကိုလက်မခံကြောင်းတရုတ်သမ္မတကတောင်ကိုရီးယားသမ္မတကိုပြောခဲ့တယ်လို့လည်းတရုတ်စိုးရပိုင်းစင်ဝါသတင်းကဖော်ပြပါဗျ။